ဒီအပိုင်းအတွင်းထိုင်းမြန်မာနယ်စပ်မင်းဆောင်မျိုးကနေတဆင့်တကြံကာလနေရပြန်မြန်မာတချို့ဟာနိုင်ငံဦးလက်မှတ်တွေမှာဗီဇာတက်တန်းကုန်ဆုံးနေကြတယ်အလဲဗီဇာနဲ့လာပြီးတော့အလွတ်လွတ်ခွင့်လက်မှတ်မရှိကြတယ်အထောက်အထားလက်မှတ်မပြည့်စုံတာတွေကြောင့်ဒဏ်ငွေတက်ရိုက်ခံရပြီးတော့ပြည်ဝင်ခွင့်နှစ်နှစ်ကနေငါးနှစ်အထိပိတ်ခံရတာနေနဲ့ကြုံနေရပါတယ်အကြောင်းဆုံးကိုဗီအိုအီသတင်းတော့မအေး ကျန်ကာလအတွင်းနေရပြန်တဲ့အခါမှာသူတို့ကင်ဆောင်ထားတဲ့နိုင်ငံကူလက်မှတ်အမျိုးအစားအထောက်အထားလိုအပ်ချက်တွေပေါ်မူတည်ပြီးနေဆက်စစ်ဆေးရေးကိကနေဖမ်းဆီးမှုတွေကိုတရပိုင်းနေမှာကြုံနေကြရတာပါ။ကျန်ကိုပြန်ရတဲ့မြန်မာရွှေပြောင်းလို့သမားတချို့ကိုဖမ်းဆီးစစ်ဆေးပြီးတရားရုံးတင်တံငွေရိုက်ခါတိုင်းပြည်ရဲ့ဝန်ကြီးဌာနကနေပြည်ဝင်ခွင့်ပိတ်လိုက်တာပေါ့ဗျာ။ငါနဲ့ပိတ်လိုက် ွှဲရမယ်မလားပြီးကျင်နေရဟုတ်ပြီးပြီနဲ့ပဲပေးတယ်အဲ့ဒါတွေဝတ်ပါမင်းမရဘူးနောက်လည်းအဲ့ဒီ PV တွေကနောက်ထပ်ရှေ့ဆက်ပြီးတော့အဲ့လိုပြင်ဝင်ခွင့်ပိတ်ခံရမယ်လူတွေအများကြီးရှိပါတယ်ခင်ဗျကလေးတွေကသူကပြင်ကျန်လဲဖြစ်တယ်ဗာဖြစ်တယ်ကျန်ကျင်ရတယ်ဗောနော်သူကအဲ့ဒါဆိုတော့ပတ်စပို့လည်းရကျင်ရတာဗောနော်ပတ်စပို့ရှိရင်ပါကောင်းတယ်ဗောသွားလို့ရလဲရတယ်ဒီဘတ်ကတ်ဆိုရင်တော့သူကတော်နေမီကန်တာထားတာရှိတာဟုတ်ပတ်စပို့ရကျင်စောနဲ့လူတွေကအဲ့ပွဲစားတွေနောက်ပါကုန်တာဗောဒါဆိုပတ်စပို့ရရပြီ PV ပြည့်ပြည့် PG ပြည့်ပြည့် PV လည်းသူတို့မသိဘူး PG လည်းသူတို့မသိဘူးသူစောင်းတယ်မှာဗီဇာရသွားတာသူကပိတိဖြစ်နေတာလေ
PV ဆိုတဲ့နိုင်ငံကူးလက်မှတ်ကတော့အလဲဗီဇာနဲ့လာတဲ့သူတွေကန်ဆောင်တဲ့နိုင်ငံကူးလက်မှတ်ဖြစ်ပြီး PJ ကတော့အလုပ်လုပ်ခွင့်ဗီဇာနဲ့လာကြသူတွေဖြစ်ပါတယ်။ပွဲစားတွေကအလုပ်သမားတွေကိုအလဲဗီဇာတွေနဲ့ခေါ်လာကြပြီးလုပ်ငန်းခွင်တွေကိုပို့လိုက်ကြတာကြောင့်နိုင်ငံကူးလက်မှတ်မှာဗီဇာသက်တမ်းကုန်သွားကြသူတွေလည်းရှိနေတာပါ။တချို့ကတော့ထိုင်းနိုင်ငံကလုပ်ပေးတဲ့ပန်းရောင်ဘက်ကအလုပ်လုပ်ခွင့်လက်မှတ်လုပ်ထားသူတွေဟာပွဲစားတွေကနေတဆင့်နိုင်ငံကူးလက်မှတ်တွေကိုပြောင်းလဲလုပ်တဲ့အခါမှာလဲဗီဇာသက်တမ်းလိုအပ်ချက်တွေကိုနားမလည်တဲ့အတွက်အလုပ်လုပ်ခွင့်ဗီဇာမပါတာတွေကြောင့်ဖမ်းဆီးခံရပြီးပြည်ဝင်ခွင့်ပိတ်ပင်တာတွေကိုကြုံခဲ့ရတယ်လို့လဲဆိုပါတယ်
။ဘက်ကကစလုပ်ပေးတော့ကဗီဇာ1ရပ်ပါတယ်ဝတ်ပမေး1ရပ်ပါတယ်ခင်ဗျ။အဲ့လိုစာအုပ်နဲ့ချိန်လိုက်တဲ့အချိန်မှာဒီစာအုပ်တွေကိုလုံးသမားတွေထင်တာဒီဘတ်ကတ်တွေဟာဝတ်ပမေးပါဝါလိမ့်မယ်လို့သူကထင်ပြီးတော့အခုလိုဖြစ်သွားတာဘတ်ကတ်တွေမှာဝိုင်းရရထားတယ်ဗီဇာတူတဲ့အချိန်မှာဗီဇာတူဗီဇာနဲ့ဝတ်ပမေးလုံးရမလို့ဘူးတနည်းနေလို့ရတယ်ဆိုပြီးတော့အဲ့လိုဖြစ်တာ
နောက်တစ်မျိုးကတော့ဗီဇာလည်းအပြည့်စုံရှိပေမဲ့လွှဲပြောင်းစာရွက်ဆိုတဲ့အထောက်အထားကိုမလုပ်ခဲ့တာကြောင့်လဲဖမ်းဆီးခံရပြီးနှစ်လိုက်ပြည်ဝင်ခွင့်ပိတ်ပင်တာကိုကြုံခဲ့ရတယ်လို့လဲအလုံးသမားရေးဆောင်ရွက်နေတဲ့ AAC အဖွဲ့ကကိုရဲမင်းကလည်းပြောပါတယ်
ဟိုဝတ်ပါမယ်လေးကိုကျွန်တော် passport လေးပြောင်းထည့်ပြီဆိုတော့စာရွက်လေးတရားတန်းလေးမလုပ်တဲ့တော့ဖမ်းတာ9နှစ်တို့3နှစ်တို့မတူနှစ်တွေတော့မတူပါနဲ့
ထိုင်းနိုင်ငံတွင်းမှာအထောက်အထားလက်မှတ်တွေလုပ်တဲ့အခါမှာလက်ဆယ်ချောင်းစလုံးကိုလက်ပွေယူတာတွေဓာတ်ပုံမှတ်တမ်းတွေယူထားတာတွေကြောင့်ပြည်ဝင်ခွင့်ပိတ်ပင်ခံရတဲ့သက်တမ်းမပြည့်ခင်ထိုင်းနိုင်ငံမှာထပ်ပြီးအလုပ်လာလုပ်ဖို့အတွက်တော့အခက်အခဲတွေရှိသွားပါပြီထိုင်းနိုင်ငံမှာမြန်မာရွှေပြောင်းလို့တမ3တန်းကနေ4တန်းလောက်ထိအလုပ်လာလုပ်နေကြပြီးအထောက်အထားလက်မှတ်ကင်ဆောင်ထားသူတွေကတော့သိငင်းနှန်းတော့ပဲရှိကြပါရဲ့ရှင်